ကျိုက်တီယိုဖျားကင်မွန်ချောင်းတောင်တက်မော်တော်ယာဉ်ဂိတ်မှာဒီကနေ့မနေ့10နာရီအချိန်လောက်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတော့ဖျားဘူး3ဦးသေဆုံးခဲ့တယ်လို့ပဲလူ20နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကျိုက်တီယိုတောင်တက်လုံချွေးကြီးဂိတ်ကို PDF အဖွဲ့တွေဝင်ရောက်တိုက်ခိုက်တာကြောင့်ဖျားဖြူအမျိုးသမီး3ယောက်သေဆုံးသွားတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ကျိုက်တီယိုဖျားတောင်တက်မော်တော်ယာဉ်ဂိတ်တိုက်ခိုက်ခံရတဲ့သတင်းတွေကိုတော့ကိုသားညိုကတင်ပြပေးပါမယ်ရှင်။
မွန်ပြည်နယ်ကြိုက်ထုံမြို့နယ်ကကင်မွန်စခန်းခေါ်တဲ့ကင်မွန်ကျောင်းကြီးရွာကကြိုက်ထီယိုတောင်တက်မော်တော်ယာဉ်ဂိတ်မှာဒီနေ့မနေ့ပိုင်းတိုက်ခိုက်မှုဖြစ်ခဲ့တာပါတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြိုက်ထီယိုဂေါ်ဘကအဖွဲ့ဝင်တူကဗီအိုကိုခုလိုပြောပါတယ
်ဆယ်နာရီ35မိနစ်လောက်ပါဖြစ်တာကားထဲမှာဖြစ်တာကင်မွန်စခန်းကားထဲမှာဖြစ်တာတို့လာဖြစ်တော့တာခလာဘူးတွေချက်ချင်းအင်းက300ပါဆက်ရှိရမဖြစ်ပါဘူးတိုက်ခိုက်ရှိမှာအကုန်လုံးပြည့်ပြီးလိုအပ်တာကိုမြင်းနဲ့အုပ်ချုပ်ရောတတ်ကောဘောကပေါ်ရောလုံးရပါရောအလုံးလူအပ်တာဒီကောင်ပတ်ပြီးနေပါလေ
ပြခတ်တိုက်ခိုက်မှုနဲ့လူညွေးဖွဲ့တွေပြန်လဲရှင်းလင်းလှုပ်ဆောင်ခြင်းမိနစ်50လောက်ကြာမြင့်တဲ့အကြောင်းပြောပါရယ်အပြန်လှန်ပြခတ်မှုတွေရှိတဲ့ဆိုပေမဲ့ဘယ်ဖွဲ့ကပြခတ်တယ်ဆိုတာတော့ပြောဆိုသွားခြင်းမရှိပါဘူးတစ်ဆုံးသွားသူ3ဦးဟာဖျားဘူးဧည့်သည်အမျိုးသမီးတွေဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကနိုင်ငံပိုင်သတင်းမီဒီယာမှာထုတ်ပြန်ပါရယ်စိုက်တီယ
ိုပြားမှာဖျားဘူးလာနေတဲ့ဒီလူကြီးတွေကဒီလိုအမျိုးသမီး3ဦးတည်ဆုံးခဲ့ပါတယ်ဖျားဘူးလာကျောသားကြားရှိမှုပြင်တော့အမျိုးသမီးပုံပေါင်း18ယောက်တန်းရရှိခဲ့တယ်။အဲဒီမှာလုံလုံကြီးပေါင်းရွက်နေတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကရဲတပ်ပေါင်းတူလက်ထိုက်တန်းရရှိပြီးတော့သိရပါတယ
်။ခင်မွန်ကျောင်းမော်တော်ယာဉ်ဂိတ်မှာတိုက်ခိုက်မှုကို KN မျိုးသားစီယုံ KNU တပ်မဟာတင့်နဲ့ NUG CRPH လက်ဝေကန် PDF အဖွဲ့တွေဝင်ရောက်တိုက်ခိုက်တာဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။လနဲ့ကင်ဖွဲ့ရီဟာစောင်းနိုင်ကြီးကြီးရွာဘက်ကနေပြီးတော့ကားစင်းနဲ့ဝင်ရောက်လာပြီးတော့တောင်တက်ကားဂိတ်ကိုအကြောင်းမဲ့ပြစ်ခတ်ထွက်ပြေးသွားတာလို့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။စစ်ကောင်စီရဲ့နောက်ဆုံးထုတ်ပြန်ချက်မှာတော့ထိခိုက်ဒဏ်ရာရသူ19ဦးဆိုပြီးတော့ဖော်ပြထားပါရတယ်။ဖျားဘူးကုသိုလ်ယူနေတဲ့နေရာမှာအကြောင်းမဲ့ဝင်ရောက်တိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့စစ်ရာဇဝတ်မှုကျွလွန်တာဆိုပြီးတော့လည်းစစ်ကောင်စီဘက်ကဆွဆွဲပါရတယ်။ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ KNU ပြောခွင့်ရသူနဲ့ဒေသတွင်း PDF အဖွဲ့တာဝန်ရှိသူတွေကိုသိအောင်လို့ VOA အနေနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ချက်ချင်းတုတ်ပြန်ပြောဆိုချက်တွေလည်းလက်တလောထွက်မလာသေးပါဘူးဖြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာတော့ကြိုက်ထီယိုတောင်ကအစင်ကားတွေကိုပဲခွင့်ပြုပြီးတော့အတက်ကားတွေကိုပိတ်ထားခဲ့တယ်လို့အဝင်ကားတွေလည်းမရှိတော့တဲ့အကြောင်းဒေသခံတွေကပြောပါတယ်ကင်မွန်စခန်းကတမင်းဆိုင်ရှင်တူကတော့ဖျားဘူးတွေတိုက်ခိုက်ခံရတာအတွက်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ
်ကျွန်တော်ဒီဆယ်လာရီကျော်လောက်ဆိုတော့အမားကမဖြတ်ချုပ်ကုန်မယ်ဖြစ်တာလည်းကြာအမားကတကားတွေပိတ်ပိတ်ပြီးတော့ဒီအိမ်ထဲမှာပဲနေဖြစ်တာပြစ်နေတာပဲခမောင်ကြီးအပန်းလောက်ချရတော့နော်ဆရာကလည်းဘလို့ဖြစ်မှလည်းဒီအပြေတော့မထွက်ဘူးဒီမှာကဆရာဘူးအားကိုးတော့ဆရာမဖြစ်သေးဘူးတော့ဖြစ်တော့လေဒီကမကောင်းဘူး
ကျေချီယိုဖျားဘူးကာလာဟာသတင်းကြိုလာပြီးနေကစပြီးတော့ကဆုံလာပြီးနေချီတတ်မှတ်ထားတာပါဖျားဘူးရာသီကာလာမှာနေစဉ်ပြင်းမြဖျားဘူး9000လောက်အထိရှိတတ်ပါတယ်စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းကျေချီယိုဖျားတီရှိရာကြိုက်ထုမျိုးနယ်အတွင်းမှာမြန်မာစစ်တပ်နဲ့ကရင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်စီစစ်တပ်နဲ့ PDF တပ်ဖွဲ့တွေကြားဖြစ်စီမကြာခဏဆူလို့တိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်ခင်ဗျာ